ဥရောပသမဂ EU နဲ့လက်တင်အမေရိကန်နဲ့ကရေဘီယံနိုင်ငံများအတိုင်းအဝင် CELAC CELAC ခေါင်းဆောင်တွေဟာရှင်းနေအတွင်ပထမဦးဆုံးထိပ်သီးအစည်းအဝေးဖြစ်ဥရောပသမဂ ရုပ်ချုပ်ရှိရာဘယ်ဂျီယံနိုင်ငံမြို့တော်ဘရပ်ဆဲလ်မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြပါတယ်ဒီပွဲဖွင့်ပွဲနေ့မှာဥရောပကောင်စီဥက္ကဋ္ဌချားစ်မရှေးကမြန်မာကဘာကြီးဟာအရင်တွေ့ဆုံခဲ့ကြတဲ့2015ခုနှစ်နဲ့လွန်ကွာခြားသွားခဲ့ပြီလို့မိန်ကွန်းမှာပြောကြခဲ့ပါတယ်ဒီနေ့တွေ့တဲ့မှာရာသီဥတုဖောက်ပြန်တာကမ္ဘာလုံးဆိုင်ရာကူးစက်ရောဂါနဲ့အခုနောက်ဆုံးယူကရိန်းစစ်ပွဲအထိအရေးကိစ္စမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့သူကဆိုပါတယ်ရာသီဥတုအပြောင်းအလဲကြောင့်အပူချိန်တိုးမြင့်လာတာပြင်းထန်တဲ့တုံးမီတွေလောင်တာရေကြီးတာစတဲ့ကပ်ဘေးတွေနဲ့အတူဥရောပနဲ့တောင်အမေရိကတိုက်ကြီးနှစ်ခုလုံးရဲ့ကရေဘီယံဒေသတွေမှာပင်လယ်ရင်မြက်တဲ့ပြင်သိသိသာသာမြင့်တက်လာတဲ့ချိန်ချောက်မှုတိုင်ရင်ဆိုင်နေရပြီးဒါတွေကိုအတူတကွအမြန်ဆုံးနဲ့ပြက်ပြက်သားသားအေးအေးယူဆောင်ရွက်ဖို့လိုတယ်လို့လည်းသတိပေးလိုက်ပါတယ်တစ်ဖက်မှာလည်းဥရောပရဲ့ရာစုဟောင်းကကိုလိုနီကျွန်းစနစ်ရဲ့တည်ရောက်မှုတွေကအခုထိရှိနေပြီး21ရာစုခေတ်မှာလည်းဥရောပဟာကိုလိုနီဟောင်းနိုင်ငံတွေကိုတန်းတူညီမျှလှုပ်ပေါက်ကင်ပတ်နိုင်ငံတွေဖြစ်ဆက်ဆံဖို့လိုတဲ့ကြောင်းလက်တင်အမေရိကခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်ရရှိတိတပြီးအားလုံးပါဝင်နိုင်တဲ့တရားမျှတတဲ့ကုံသွယ်မှုဆက်ဆံရေးကိုအမှတ်ခံဖို့လိုကြောင်းနဲ့ချင်းချောက်မှုကိုအခြေမခံမဲ့အပြန်အလှန်ယုံကြည်မှုကိုအခြေခံဖို့လိုတဲ့အကြောင်းဘရာဇီးတမ်ပရာလူလာကကြေညာသွားခဲ့ပါတယ်